ကချင်လွတ်လပ်ရေးတပ်မတော် KIA ကသူတို့သိမ်းယူထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်မှာအုပ်ချုပ်ရေးရန်နေရာတွေကိုစတင်ဖော်ဆောင်နေပြီးအခြားအဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နေပြည်တော်မှာတော့ KIA အုပ်ချုပ်ရေးဆောင်ရွက်မှာမဟုတ်ကြောင်းပြောကြပါတယ်ရှမ်းမြောက်ဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြောင့်အုပ်ချုပ်ရေးအပြိုင်ဖြစ်လာမှစိုးရိမ်တာတွေလည်းရှိနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုစုံမူကျော်ကပြောပြမှာဖြစ်ပါတယ
်ရှမ်းပြည်မြောက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA သိမ်းယူထားတဲ့နယ်မြေတွေမှာဒီအပိုင်အုပ်ချုပ်ရေးလုပ်ငန်းတွေစတင်ဖော်ဆောင်နေပြီဖြစ်ပါတယ်အဓိကအားဖြင့်နတ်ဘက်ကဒေသမှာဖြစ်ကြောင်းနဲ့အခြားနေရာတွေကတော့အရင်က KIA ထိန်းချုပ်ထားတဲ့နေရာတွေဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ်
။ကျွန်တော်အချုပ်ရဲဌာနငါနေပြီးတော့မှဒီကတော့ဟိုနံပါတ်ကားလေးပေါ့နော်။နံပါတ်ကားဒီအဲ့ဒါတွေကတော့ဒီကဖြစ်မှာပါ။ဟိုကျွန်တော်တို့ပြိပိုက်ထားတဲ့ညွာတွေကိုကျွန်တော်ရဲ့အချုပ်ရဲညာများတွေကိုကျွန်တော်ပြန်ချတာကိုပဲပြောတာပါ။
တင်းမီဒီယာတချို့မှာတော့ရှမ်းမြောက်ဒေသက KIA အုပ်ချုပ်ရေးချမှတ်တဲ့နေရာတွေဟာကုတ်ခိုင်မြို့နယ်ကနမ်ဖက်ကမန်တုံမြို့နယ်ကနမ်ဟိုင်းနဲ့နမ်တူမြို့နယ်ကမုံမော်ဒေသတွေပါဝင်ကြောင်းဖော်ပြပါတယ်။ကုတ်ခိုင်မန်တုံနဲ့နမ်တူမြို့တွေကိုတော့တအံ့အမျိုးသားလူမျိုးရေးတပ်မတော် TNL ကတဆယ်နှစ်ဆက်ခွန်စစ်စင်ရေးမှာသိမ်းယူထားသလို TNL ကအုပ်ချုပ်ရေးပေါ်ဆောင်နေတာလည်းဖြစ်ပါတယ် KIA အနေနဲ့ TNL အုပ်ချုပ်ထားတဲ့ဒေသတွေမှာအုပ်ချုပ်ရေးချမှတ်တာမျိုးမရှိကြောင်းနဲ့လက်ရှိအုပ်ချုပ်ရေးချမှတ်တဲ့နေရာတွေဟာအရင်ကတည်းကသူတို့ထိန်းချုပ်ခဲ့တဲ့ဒေသတွေဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်သူတို့အုပ်ချုပ်တဲ့နေရာမှာဆိုတော့သူတို့လည်းမလုပ်အောင်ဘူးညဉ့်ညဉ့်လေးပြောတော့ဟုတ်ပါတယ်ဒါမဲ့ဟိုယူဝါတွေကတော့အဲ့လောက်ကြည့်တော့မဟုတ်ပါဘူးအဲဟိုဘောကတော့မြို့နေနဲ့ပြောတော့အဲသူတို့ကအဲဥတုမှုဒေတာအောက်မှာပါတဲ့မြို့နေကြီးဖြစ်ပါတယ်ဒါမဲ့အဲယင်ကလေးကလည်းကျွန်တော်တို့အဲခန်းခိုင်တယ်လည်းပါတယ်ပြီးပိုက်ထားတဲ့ယူဝါတွေလည်းပါတယ်ဒါဘယ်လိုများအဲသူတို့အုပ်ချုပ်တဲ့ယူဝါဒီမှာတော့ကျွန်တော်တို့လည်းမလုပ်ပါဘူးအလုပ်လို့ရှိရင်တော့ပုတ်တက်မလို့ရှိမှာပါဒါတော့
ပြီးခဲ့တဲ့ရက်တွေကတော့ KIA နဲ့ TNL အကြားပြဿနာတွေကြီးထွားလာနေတာကြောင့်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC အနေနဲ့ဂျာဝင်ဖြည့်ရှင်ပေးဖို့ TNL ဘက်ကပန်ကြားကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီပန်ကြားချက်မှာတော့ကုတ်ခိုင်မန်တုံနဲ့နမ်မတူမြို့နယ်တွေမှာ TNL ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေကို KIA ကနှောက်ယှက်ဟန်တားနေတာတွေရှိကြောင်းဖော်ပြထားပါတယ်။ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC ဟာ KIA နဲ့ TNL အပါအဝင် WA UWSA MILA NDAA ကိုကန့် MNDAA ရခိုင် AA ရှမ်း SSPP စတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ် TNL က SPNCC ကိုပန်ချတာနဲ့ပတ်သက်ပြီးတိကျတဲ့အဖြေတော့မသိရသေးကြောင်းဘုံမူကြီးတော်ဘူးကပြောပါတယ
်ခုကြည့်ကတော့အဲ PNCC ကလည်းတုံးပြာကျွန်တော်တို့ကိုဖြင်းရှင်းတဲ့အဲကျွန်တော်တို့ကိုပြောတာကတော့ကျွန်တော်မချရသေးပါဘူးကျွန်တော်တို့ကိုကော်မတီညုံမှဘယ်လိုစာလေးရောက်တာလားသူတို့လူကြီးပိုင်းတွေဘယ်လိုပြောတာလားတော့ကျွန်တော်တော့မသိဘူးကျွန်တော်တို့အဲကြားပြီးလောက်တဲ့အဲဒီအဖြေလေးထွက်လာသေးဘူ
းရှမ်းပြည်နယ်ကနိုင်ငံရေးလေးလာသုံးသပ်သူဆိုင်းထွန်းအောင်လွင်ကတော့လက်ရှိရှမ်းမြောက်ဒေသအခြေအနေပေါ်အခုလိုသုံးသပ်ပါတယ
်။ဟိုတမိုင်းကိုပြန်ကြည့်ရင်အဲ့နေရာတွေကတူပါဗျာ။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားထဲမှာတိုက်ခိုက်မှုတွေတို့ဖြစ်လို့ဖြစ်တာရှိတဲ့နေရာပေါ့နော်။အဲ့တော့ဒီຫນွေဦးတော်လိုက်ရင်းနဲ့သူဒီတက်တုံကနှစ်ခွန်တော့ဘာလို့လဲထပ်ပေါ်လာတဲ့အချိန်မှာတိတာတာကတော့ဒီရှမ်းမြောက်မှာလုံခြုံရေးတို့အုပ်ချုပ်ရေးတို့နေဟာနေရာကြီးကြီးမားမားဖြစ်သွားတယ်ပေါ့နော်။အဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေကလည်းဟိုနဂိုဂရရှိရင်တည်းက၄ဖက်လောက်ရှိတော့ကြတော့တက်တုံညာနှစ်ခုနောက်ပိုင်းမှာအုတ်ချုပ်ရေးစီပါအပြိုင်ဆိုင်ချကြတာပေါ့နော်အဲ့တော့ကြတော့ဒါဟိုစိုးရင်ကြလက္ခဏာတစ်ခုလို့တော့ဟိုရေဘူးကမြင်တယ်ပေါ့နော
်ဒီအပိုင်းနေ့အတွင်းမှာတော့ကုတ်ခိုင်မြို့နယ်မှာစာတင်ကျောင်းတွေပြန်ဖွင့်ရင်းနဲ့ပတ်သက်ပြီးကချင်လူတို့တွေနဲ့ TNL အကြာအခြေအတင်ဖြစ်ပွားတာတွေရှိခဲ့တယ်လို့နမ်ခမ်းမြို့မှာလည်း SSPP SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့TNL အကြာတပ်နေရာချထားရေးနဲ့ပတ်သက်ပြီးပြဿနာတွေရှိခဲ့ပါတယ်။ရှမ်းမြောက်ဒေသမှာ KIA ကချင် SSPP SSA ရှမ်း TNLA တအံပလောင်နဲ့ MNDAA ကိုကန့်စားတဲ့တပ်တွေအဓိကအခြေပြုလှုပ်ရှားနေတာဖြစ်ပါတယ်။